ကျွန်တော်တို့အပနာဝီထိကြဖို့ဆက်ကြည့်ပါမယ်အပနာဇံယယံဆိုတဲ့စကားလုံးလေးပါလာတော့အပနာဇံဆိုရင်ဒီနေရာမှာအပနာဇံဆိုတဲ့နေရာမှာလောကီဇံလည်းပါမယ်လောကုတ္တရာဇံလည်းပါမယ်လောကီဇံဆိုရင်ရိုးရိုးဇံတစ်မျိုးတည်းရှိမယ်လောကုတ္တရာဇံလို့ပြောရင်မဲ့ရောဖို့ရောနဲ့ရှင်တဲ့ဇံနားလည်ပြီနော်ဒါကြောင့်အပနာဇံယယံဆိုရင်လောကီဇံရောလောကုတ္တရာဇံရောလောကီဇံတက်တက်ဆိုလို့ရှိရင်ကတိုင်းနမိတ်စတယ်ပွားရမယ်ကတိုင်းနမိတ်အာယုန်ကြီးသွားမယ်သမထဘာဝနာကမ္မဋ္ဌာန်းလောကုတ္တရာဆိုရဲမက်ဖို့ဒီကြတော့ဘာဖြစ်မလဲတေဘူးမကယုံနံဒါကြောင့်စသည်လို့သူရေးထားတယ်ဒါကြောင့်အပနာဇံယယံကတိုင်းနမိတ်စသည်ကိုဆိုရင်စသည်ထဲမှာဘာတွေပါမလဲသမထကမ္မဋ္ဌာန်း40လဲပါမယ်တကယ်လို့ဝိပဿနာသာဖြစ်ခဲ့မယ်ဆိုရင်ကျေဘူးမကတွေလည်းပါတယ်စသည်ကိုအာယုံပြုကပေါ်ညာထုတ်သောယောဂီပုဂ္ဂိုလ်အားဆိုတော့ဒီပေါ်ညာထုတ်တာတမထဘာဝနာဖြစ်မယ်ဆိုရင်ဇံရမှာပေါ့ဝိပဿနာဘာဝနာသာဖြစ်ရင်မက်ဖို့ရမှာပေါ့ဒါဆိုရင်ပေါ်ညာထုတ်သောယောဂီပုဂ္ဂိုလ်အားဘယ်ကြမှဟလာအပနာဆိုတဲ့ဇံမက်ဖို့ရမလဲဆိုရင်ဘယ်နမိတ်တွေဖြစ်ရမလဲတမထဆိုရင်ဩဃနမိတ်ပฏิဘာဂနမိတ်ဆိုတွဲရမှာပฏิဘာဂနမိတ်ကြမှာအပနာဘာဝနာဖြစ်မလားမဖြစ်ဘူးလားဖြစ်မှာဖြစ်တဲ့အတွက်ကြောင့်ပฏิဘာဂနမိတ်များထင်လက်ဆိုပြီးတော့ထင်လာလျက်ဆိုပြီးညာလေးချို့အပနာဖြစ်လို့လက်တော့ဆိုတော့အပနာဇံရတော့မယ်ဆိုရင်နဲ့ဆိုဩဃပฏิဘာဂနမိတ်တွေထင်လာပြီးတော့အပနာဖြစ်လို့လက်တော့လိုင်းကြတော့မယ်ညာနာတန်တယုတ်ကာမဝဆရဇောရှိကုလို့တွင်နဲ့ပါလာညာနာတံပြုကာမဝဆရဇောဇောလို့မြင်တိုင်းမြင်တိုင်းကုကရိစာသိရမှာပေါ့ဟုတ်လားဒါဆိုရင်ကာမဝဆရဇောရှိခုလို့ပြောရင်ကာမကုသိုလ်နဲ့ဟလားဒါဖြစ်မလဲကရိယာဖြစ်မှာပေါ့ကာမကုသိုလ်ဆိုရင်ညာကာမကုသိုလ်ဒီ7ပါးကာမကရိယာက7ပါးကာမကုသိုလ်7ပါးကာမကရိယာ7ပါးထဲမှာဇံမဲ့ဘူရဲ့အနိနာဖြစ်တဲ့ဇောတို့ဒီတိဟိတ်ပဲဖြစ်ရမှာပေါ့ဒါဆိုရင်ညာနာတံပြုကာမဝဆရဇောရှိခုဆိုတာကိုလိုင်းတာထားရင်မဟာကုသိုလ်ညာတံလေးနဲ့မဟာကရိယာညာတံလေးဆိုတာသိနေရမဟာကုသိုလ်ညာတံလေးသည်ဘသူနဲ့ဆိုင်မယ်ပုထုဇဉ်နဲ့တိခ္ခနဲ့ဆိုင်မယ်မဟာကရိယာညာတံလေးသည်ဖရာယဟန္တာနဲ့ဆိုင်မယ်ဒါကိုပေါင်းပြောလိုက်တော့ညာနာတံပြုကာမဝဆရဇောရှိခုလို့ပြောရင်ကုကရီလို့သိနေကြရမယ်ဟုတ်ပြီနော်တို့တွင်နဲ့အမှတ်မရှိတခုခုသောဇောဆိုတော့ဟလားညာတန်ညာတန်7ပါးညာတန်7ပါးညာနာတန်ပြုတ်7ပါးတွေကကုသိုလ်ဖြစ်ဖြစ်ကရိယာဖြစ်ဖြစ်အဲ့ဒီတဲကအမှတ်မရှိသောမနသာလည်းဖြစ်ခြင်းဖြစ်မယ်ဥပိ္ခာလည်းဖြစ်ခြင်းဖြစ်မယ်ကုသိုလ်လည်းဖြစ်ခြင်းဖြစ်မယ်ကရိယာလည်းဖြစ်ခြင်းဖြစ်မယ်သိကြတာတော့ညာတန်ကတော့သိကြမယ်ဟုတ်လားဒါကြောင့်အမှတ်မရှိတခုခုသောဇောသည်တဲ့ဘာနာမည်ယူသွားလဲဝိသဇဉ်ထဲမှာကြည့်ရင်မနောဒွာရဝဇန်းရဲ့နောက်ပေါ့ပရိကံဥပ္ပစာအနုလုံကုသရဘူးဆိုတဲ့အမိနဲ့၄ချိန်နဲ့၄ချိန်လို့ပြောရင်ဘာပုပ်ကိုလဲမန္တရဲ့အစွမ်းနဲ့၃ချိန်လို့တွေ့ပြီဆိုရင်ပရိကံမပါဘဲနဲ့၃ချိန်ဆိုရင်စိတ်ခါဒါကြောင့်၄ချိန်ဆိုရင်မန္တဟုတ်လား3ချိန်ဆိုရင်ပါလေဒိဋ္ဌ4ချိန်ဆိုရင်ပရိကံဥပ္ပစာအနုလုံကုသရဘူးလို့လေ3ချိန်ဆိုရင်ဘာမပါဘူးလေပရိကံမပါဘဲနဲ့ဥပ္ပစာအနုလုံကုသရဘူးဆိုပြီးတော့3ချိန်ဖြစ်ပြီးလင်းဆိုပြီးမြင်းဆောင်ဖြတ်လိုက်ဖြစ်တဲ့အခါမှာမန္တပညာပုဂ္ဂိုလ်တဲ့မန္တပညာပညာဆိုတာပညာပေါ့မန္နဆိုတာနှုတ်နေသောနှုတ်နေသောပညာဉာဏ်ရှိတဲ့ပုဂ္ဂိုလ်ဘာလို့သုံးလဲမန္တပညာထင်မြင်တဲ့ပညာရှိတဲ့ပုဂ္ဂိုလ်တိခ္ခပညာလို့သုံးနေပြီအဲ့တော့အပနာဆိုတဲ့ဇံမဲဖို့ဖြစ်ဖို့ဆိုတာသုခတိအာဟိဓွီဟိတိဟိရဲ့လို့ပုဂ္ဂိုလ်လေးစားမှဘာပဲဖြစ်ရမလဲတိဟိတိဟိဆိုတာပဋိသင်္ဍေအခိုက်အထဲကဉာဏ်ရှင်ခဲ့ရမှာမဟုတ်လားတိဟိပုဂ္ဂိုလ်ဆိုရရပညာရှိလားမရှိဘူးလားပညာရှိတဲ့တိဟိပေမဲ့နှုတ်နေတဲ့ပညာထင်မြင်တဲ့ပညာထင်မြင်တဲ့ပညာရှိတဲ့ပုဂ္ဂိုလ်ဆိုတာတကြိမ်ဆိုတကြိမ်ဆိုတော့ကိစ္စပြီးသွားတယ်နှုတ်နေတယ်ဆိုတော့တစ်ချိန်နဲ့မရအောင်ထက်ခါထက်ခါတော့သူသွားရတယ်။ဒါပေမဲ့ तू ကတိဟိတ်တော့တိဟိတ်မဟုတ်ဘူးလား။ဒါကြောင့်တိဟိတ်ပုဂ္ဂိုလ်ဖြစ်ခဲ့ရင်နဲ့ဘယ်ကစလဲ။ပရိကံကစပြီးတော့၄ချိန်နဲ့။စိတ်ကဖြစ်ခဲ့ရင်ပရိကံမလို့တော့ဘဲနဲ့ဥပ္ပစာကစပြီးတော့၃ချိန်ဖြစ်ပြီးတော့တဲ့ မန္တာပညာပုဂ္ဂိုလ်တိခပညာပုဂ္ဂိုလ်တို့၌လက်သေးဝင်နေတဲ့ထိုက်သည့်အားလျော်စွာထိုက်သည့်အားလျော်စွာဆိုတော့မန္တာပုဂ္ဂိုလ်ဆိုရင်ပရိကံဥပ္ပစာအနုလောကုသရကုဆိုဘယ်နှချိန်၄ချိန်၄ချိန်ဆိုရင်၅ချိန်ညောင်းမှအပနာဇောဖြစ်ပြီပေါ့တိခပုဂ္ဂိုလ်ဆိုရင်ဥပ္ပစာအနုလောကုသရကုဆိုပြီး၃ချိန်၄ချိန်ညောင်းမှဘာဖြစ်မလဲအပနာဒါဆိုရင်၄ချိန်ညောင်းစာဘုဒ္ဓအတွက်တိခာ၅ချိန်ညောင်းဆိုရင်ဒါဆိုရင်ဗာမိစေရောကလိုင်းကြတော့မယ်၄ချိန်ညောင်း၅ချိန်ညောင်း၌အပနာဇောများဖြစ်ကြသည်ဆိုလိုင်းကြလိုက်နားပြီနော်အဲ့တော့အဲ့ဒီနားမှာစာတို့ထားဘယ်လိုတို့မလဲ၄ချိန်ညောင်းသည်တိခာ၅ချိန်ညောင်းသည်မန်ဝိသီစင်လေးနည်းနည်းခြားလိုက်အောင်အဲ့ဒီအောက်မှာပဥနုကောကောမလေးတွေခံသွားပကောမဥကောမနုကောမခောကံမှာဟုတ်လားပဥနုကောညားလေးထိုးလိုက်ညားလေးထိုးလိုက်ပြီးတော့ဟလာပါငားဆိုတာငားချိန်လေးရေးလိုက်အဲ့ဒါပါလေအပနာသောသဘောပေါက်တယ်နော်ပုံစံလေးအနေနဲ့ကြည့်မယ်ဆိုရင်ဒီပုံစံမျိုးပဥနုကောဟာဆိုရင်ဒါကာမတည်းဆိုတော့ပြီးရင်ပါလာမလဲအပနာသောဘယ်နဲ့ကြည့်မလဲဒီကျိန်သွားမှာပေါ့အပနာဇောဒီကျိန်အဲ့ဒီမှာပရိကံဥပ္ပစာနုလောကုသရဘူးဆိုပြီးဒီအပနာဇောဒီဘယ်နှကျိန်ရောက်မှာရှိလဲ၅ကျိန်မြောက်နောက်တစ်ခါကြားလို့ရှိရင်ဥပ္ပစာအနုလောကုသရဘူးရဲ့နောက်မှာ၄ကျိန်မြောက်မှာအပနာဇောဒီကျိန်ဒါဆိုရင်သူကဘယ်နှကျိန်ရောက်မှာရှိတာလဲ၄ကျိန်မြောက်မှာရှိတယ်ပေါ့ဒါဒီဘယ်ပုဂ္ဂိုလ်ရဲ့အစွမ်းလဲမန္တပုဂ္ဂိုလ်ရဲ့အစွမ်းဒါကမန္တဒါကကျေခာတိထဒါဆိုရင်မနာပုဂ္ဂိုလ်တွေမှာမညာနာတန်တယုတ်ကာမဇောဟလားရှစ်ခုလို့ဒီဆိုတော့မန္တဆိုတဲ့နေရာမှာပုရုဇေမန္တတိခမန္တတွေလည်းရှိမယ်ယဟန္တာမန္တတွေရောမရှိဘူးလားဖျားတော့မပါတော့ဖျားဆိုတိခပဲဟုတ်ပြီနော်အဲ့တော့ယဟန္တာတွေဖြစ်ခဲ့မယ်ဆိုရင်တော့မန္တယဟန္တာဆိုရင်မဟာကရိယာညာတန်လေးဟုတ်ပြီနော်ပုရုဇေမန္တသိခမန္တတွေဆိုရင်မဟာကုသိုလ်ညာတန်လေးတို့သည်ပြိကံဥပ္ပစာနုလောကုသရဘူးလို့၄ချိန်ဒါ၄ချိန်၅ချိန်မြောက်ကြတော့မှဘာဖြစ်ပြီလဲအပနာသောဖြစ်နေသိခတွေကြလို့ရှိရင်နော်မဟာကုသိုလ်ညာတန်လေးသည်ပုရုဇေသိခတွေမှာဖြစ်တဲ့မဟာကုသိုလ်ညာတန်လေးဖျားယဟန္တာဆိုရင်မဟာကရိယာညာတန်လေးတို့သည်ဥပ္ပစာနုလောကုသရဘူးလို့၃ချိန်၄ချိန်မြောက်မှဘာဖြစ်လဲအပနာသောဖြစ်ကြတယ်ရှင်းပါပြီနော်အဲ့ဒါလေးသိနေကြရဒီဒီလိုက်နိုင်လားလိုက်နိုင်တယ်ကဲဒါဆိုရင်ဒီဘက်မှာမှတ်ချက်ကိုကြည့်ရအောင်မှတ်ချက်တဲ့လိုင်းကြမယ်ကာမဝဆရညာနာဝိပယုသော၈ပါတဲ့ကာမဝဆရညာနာဝိပယုသော၈ပါဆိုတော့မဟာကုညာဝိ၄ရယ်မဟာကရိညာဝိ၄မဟုတ်ဘူးလားဒါဆိုရင်ညာနာဝိပယုတို့ဒီတဲ့ညာလေးထုတ်လိုက်နံပါတ်၁ကြည့်ရအောင်နံပါတ်၁ဉာဏ်မကင်းကုန်သည်ဖြစ်၍ဟုတ်လားနံပါတ်1လို့ချက်ဉာဏ်မကင်းကုန်သည်ဖြစ်၍မြားလေးသူမာကုမဟာကရိညာနာဝိပယုတ်တို့သည်ဉာဏ်ညာနာဝိပယုတ်ဆိုရဲဉာဏ်ရှင်းလားဉာဏ်နဲ့ကင်းတဲ့အတွက်ကြောင့်ညာလေးသူမခိုင်ခံစုံလုံး၆ခြားတတ်တယ်ဟုတ်ပြီနော်ရင်းဆောင်ချက်စုံလုံး၆ခြားတတ်တဲ့ပြင်ဘာဖြစ်တတ်လဲဇန်တရားကိုကတ်ပြီးတော့မရှုနိုင်ပါဘူးရပြီနော်ဒါနံပါတ်1အချက်နံပါတ်2မဟာကုသိုလ်ညာဝိတ်လေးမဟာကရိယာညာဝိတ်လေးဆိုတဲ့ကာမဝဆရညာနာဝိပယုသော၈ပါးတို့ဒီနံပါတ်1အပနာအာအနန္တရူပနေတ္တယပစ္စည်းမတက်နိုင်သောကြောင့်ညာလေးသို့အနန္တရူပနေတ္တယပစ္စည်းဆိုတော့အနန္တရဇဒမဟာကုညာတန်လေးမဟာကုညာဝိတ်လေးမဟာကရိညာဝိတ်လေးတို့ဒီပရိကံဥပ္ပစာအနုလောကုသရဘူးနာမည်ရလားမရတဲ့အတွေ့အကြောင်းဇန်ဆိုတဲ့အပနာကိုဇက်တိုက်ကျေစုပြုလို့မရတဲ့အတွေ့အဲ့ပရိကံစသည်မဖြစ်နိုင်ညာလေးသူပရိကံစသည်မဖြစ်နိုင်ခြင်းဖြစ်ပါသည်တဲ့ဟုတ်ပြီနော်ဒါဆိုရင်မဟာကုသိုလ်ညာဝိတ်လေးမဟာကရိယာညာဝိတ်လေးပေါင်းလိုက်လို့ရှိရင်ကာမဝဆရညာနာဝိပယုသော၈ခုတို့ရဲ့ဟလာဒီနေရာမှာပရိကံဥပ္ပစာအနုလောကုသရဘူးနာမည်မရရခြင်းအကြောင်းလို့လေးလဲကြပဲပေါ့ဘာလို့မရတယ်လဲလို့ပြောရင်နံပါတ်1အချက်ကညာနာဝိပယုတ်ဖြစ်တဲ့အတွေ့ဉာဏ်မကင်းတဲ့အတွေ့ကြောင့်မခိုင်ခံတုံ့လုံထောက်ချတဲ့အတွေ့ဇန်တရားတွေကိုကတ်ပြီးတော့မရှိနိုင်ဟုတ်ပြီနော်နောက်တစ်ချက်နံပါတ်2 အပနာဇောတွေကိုလည်းအနန္တရူပနေတရားပစ္စည်းမတတ်နိုင်တဲ့အတွက်ကြောင့်မြားလေးသူပရိကံဥပ္ပစာအနုလုံဂုတ္တရဘူမတတ်နိုင်လွယ်လွယ်ပြောရင်ပရိကံဥပ္ပစာအနုလုံဂုတ္တရဘူတတ်နိုင်တာဒီဘာဇောလဲလို့ကြည့်ရင်မဟာကုညာတန်လေးရဲ့မဟာကရိယာညာတန်လေးရဲ့ဟုတ်လားမဟာကရိယာညာတန်လေးဒီမဟာကုသို့ညာတန်လေးနဲ့မဟာကရိယာညာတန်လေးတို့ဒီသာလေးပရိကံဥပ္ပစာအနုလုံဂုတ္တရဘူတတ်နိုင်ဘာကြောင့်လဲဉာဏ်နဲ့ရှင်လို့တဲ့ဒါဆိုရင်ကျန်နေတဲ့ညာနာဝိပယုတ်ဇောတွေဟလာမဟာကုညာဝိလေးမဟာကရိညာဝိလေးတို့ပရိကံဥပ္ပစာအနုလုံဂုတ္တရဘူမတတ်နိုင်တာပြောပါဆိုနံပါတ်၁အချက်ကဉာဏ်ကင်းနေတဲ့အတွက်ကြောင့်ဉာဏ်ကင်းနေတဲ့အတွက်ကြောင့်အပနာဆိုတဲ့ဇံဖြစ်ဖို့ကတိုင်းနမိတ်အာယုံတွေကိုကတ်ပြီးတော့မရှုနိုင်တဲ့အတွက်ကြောင့်လည်းဖြစ်ဘူးနောက်တစ်ခုကပရိကံချုပ်ပြီးမှဥပ္ပစာဖြစ်ဥပ္ပစာချုပ်ပြီးမှနုလုံဖြစ်အနုလုံချုပ်ပြီးမှဂုတ္တရဘူဖြစ်ဂုတ္တရဘူချုပ်ပြီးမှဇံဇောအပနာဇောဖြစ်ရတဲ့အတွက်ကြောင့်ဒီအပနာဇောတွေဒီအရှိကဟလာဂုတ္တရဘူတို့ရဲ့ဘာပြရမလဲဇက်တိုက်ကျေစုပြုခြင်းဆိုတဲ့အနန္တရပစ္စည်းတက်အနန္တရပစ္စည်းမှာမှအာကြီးသောမိယာကိုပြောတော့အနန္တရနဲ့ဥပနိဒယပေါင်းလိုက်တော့အနန္တရူပနိဒယဒါကြောင့်ပရိကံဥပ္ပစာအနုလုံဂုတ္တရဘူတို့သည်ညာတန်ဖြစ်ခဲ့မည်ဆိုရင်သက်ဆိုင်ရာအပနာဇံသောမေသောကိုဇောတွေကိုအနန္တရူပနိဒယတတိနဲ့ကျေစုမပြုနိုင်ဘူးလားသို့သောညာဝိဖြစ်ခဲ့ညံမှမရှင်တဲ့အတွက်ကြောင့်တုံလုံးခြောက်ချားတယ်ဟုတ်တယ်နော်ဒါကြောင့်အနန္တရူပပစ္စည်းမတက်နိုင်တဲ့အတွက်ကြောင့်သူတို့ဒီပရိကံဥပ္ပစာအနုလုံဂုတ္တရဘူနာမည်မရနိုင်ပါဘူးနားလည်ပြီပေါ့နော်ကဲအဲ့ဒါပြီးလို့ရှိရင်လိုင်းပိတ်ပါဦး